အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာကိုဗစ် -19 ကူးစက်တဲ့နှုန်းမြင့်တက်လာတဲ့အတွက်ဆေးရုံတွေမှာလူနာရီနဲ့ပြည့်ကျက်လာတယ်လို့ဆေးဘက်ဆိုင်ရာဝန်ထမ်းတွေအလုံးအလောက်မရှိတော့မယ့်အခြေအနေနဲ့ရင်ဆိုင်နေရပါတယ်။မနေ့စနေနေ့ကကိုဗစ် -19 ဖြစ်ပွားသူတွေအပြင်ကိုဗစ် -19 တန်တရားလူနာရီအပါအဝင်18,400နီးပါးဆေးရုံတွေကုသမှုခံယူရတာကြောင့်ဒါကဇူလိုင်လအတွင်းကကူးစက်မှုတို့အမြင့်ဆုံးရောက်ခဲ့တဲ့အချိန်ထက်နှစ်ဆပိုပြီးတော့များပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာကိုဗစ် -19 ကြောင့်သေဆုံးတဲ့နှုန်းလည်းပိုပြီးတော့မြင့်တက်လာနေပါတယ်။အခုလိုကူးစက်မှုတို့မြင့်တက်နေတာကြောင့်ကယ်လီဖိုးနီးယားမှာရှိတဲ့ Apple နည်းပညာပစ္စည်းရောင်းဆိုင်53ဆိုင်ကိုယာယီပိတ်ထားလိုက်တယ်လို့မနေ့စနေနေ့ညပိုင်းက Apple ကုမ္ပဏီကကြေညာခဲ့ပါတယ်။ကူးစက်မှုတန်းအဆိုးဆုံးခံနေရတဲ့ Los Angeles မြို့နယ်တဝိုင်းပြည်သူတွေအနေနဲ့တတ်နိုင်သမျှအိမ်ထဲမှာနေကြဖို့အပြည်သူတွေနဲ့ထိတွေ့ဆက်ဆံမှုကိုရှောင်ဖို့နဲ့နှာခေါင်းစည်းတက်ဖို့လူချင်းချဲနေတဲ့စီးကမ်းတွေကိုလိုက်နာကြဖို့ပြည်သူ့ကျန်းမာရေးဌာနကတတိပင်းလို့ဆိုထားပါတယ်ရှင်။